နည်းပညာပိုင်းမှာထိတ်တန့်ရောက်နေတဲ့ Apple ကုမ္ပဏီက iPhone 10နှစ်မျိုးနဲ့ Smart Watch နာရီသစ်ကိုအင်္ဂါနေ့တုန်းကပွဲထုတ်ပြသခဲ့ပါတယ်။ Watch လို့နာမည်ပေးထားတဲ့နာရီကနေတယ်လီဖုန်းဆက်တာ message ပို့တာလမ်းညွှန်ပေးနိုင်တာစတဲ့ application တွေအားလုံးကိုလုပ်နိုင်တဲ့အပြင်ကမ္ဘာစံတော်ချိန်တွေနဲ့အချိန်ကိုက်ထားတဲ့အတွေ့အင်မတန်မှတိကျတဲ့အချိန်ကိုသိရမယ်လို့ Apple ကုမ္ပဏီအမှုဆောင်အရာရှိချုပ် Tim Cook ကမိတ်ဆက်ပြသခဲ့ပါတယ်။လေးထောင်တိုင်ကွက်မှာပုံစံမတူတဲ့လက်ပတ်ဂျိုးတွေနဲ့ Watch နာရီသစ်တွေဟာအမှုဆောင်အရာရှိချုပ်ဟောင်း Steve Jobs 2012ခုနှစ်မှာကွယ်လွန်သွားပြီးနောက်ပိုင်းပထမဆုံးထွက်လာတဲ့ Apple ရဲ့ပစ္စည်းသစ်ဖြစ်ပါတယ်။ iPhone သမိုင်းမှာခေတ်အမီဆုံးရှေ့အပြေးဆုံးလို့ဆိုတဲ့ iPhone 6နဲ့ iPhone 6 Plus ကိုလည်းအမှုဆောင်အရာရှိချုပ်သစ် Tim Cook ကအင်္ဂါနေ့ကပွဲထုတ်ပြသပါတယ်။ iPhone 6ရဲ့ screen က 4.8 လက်မှတောင်းဖြတ်ရှိပြီးတော့ဒီ iPhone 6 Plus ကတော့ 5.5 လက်မှတောင်းဖြတ်ရှိပါတယ်။Apple ကနောက်ဆုံးဈေးကွက်တင်ထားတဲ့ဒီ iPhone 5s ထက်ကိုအရွယ်အစားနည်းနည်းပိုကြီးသွားပေမဲ့ iPhone အသစ်တွေကပိုပြီးတော့ပပလေးဖြစ်သွားပါတယ်။ iPhone 6နဲ့ iPhone 6 Plus smartphone အသစ်နှစ်မျိုးလုံးကိုဒီနှစ်မကုန်ခင်နိုင်ငံပေါင်း115နိုင်ငံမှာရောင်းချမှာဖြစ်ပြီးတော့ Watch နာရီကိုတော့ရှင်းနှစ်စမ်းကြာမှဈေးကွက်တင်မှာဖြစ်ပါတယ်ရှင်။